မြန်မာနိုင်ငံကလူနည်းစုရိုဟင်ဂျာတွေကိုနိုင်ငံသားအဖြစ်နဲ့အတိအမှတ်ပြုဖို့နဲ့ဒဏ်တို့အခွင့်ရေးပေးဖို့မြန်မာအစိုးရကိုတိုက်တွန်းထားတဲ့ဆုံးဖြတ်ချက်တစ်ရက်ကိုကုလသမဂ္ဂအထွေထွေညီလာခံကချမှတ်လိုက်ပါတယ်။အဲ့မွတ်စလင်လူနည်းစုတွေပေါ်မှာမြန်မာအစိုးရရဲ့ပြုမှုဆက်ဆံပုံကိုအထူးစိုးရိမ်တဲ့အကြောင်းတနင်္လာနေ့ကချမှတ်လိုက်တဲ့အထွေထွေညီလာခံဆုံးဖြတ်ချက်မှာဖော်ပြထားတာပါ။ရခိုင်ပြည်နယ်မှာလူအုပ်စုအတိုင်းအဝိုင်းနှစ်ခုကြား2012ခုနှစ်ကပြည်ပခါတွေဖြစ်ပွားပြီးတဲ့နောက်ပိုင်းရိုဟင်ဂျာတသိန်းခွဲလောက်ဟာဆုံးဖြတ်နေတဲ့ဒုက္ခသည်စခန်းတွေမှာကြက်သိပ်ပြီးနေထိုင်နေကြရတာပါမြန်မာအစိုးရကတော့ရိုဟင်ဂျာဆိုတာကိုအတိအမှတ်မပြုဘဲနဲ့သူတို့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကနေတရားမဝင်ဝင်လာသူတွေဖြစ်တယ်လို့ဒေသခံအများအပြားနဲ့အစိုးရတာဝန်ရှိသူတွေကပြောပါတယ်အဲ့မွတ်စလင်တွေကိုနိုင်ငံသားဖြစ်နေအပြည့်အဝအသိမှတ်ပြုဖို့နဲ့အစိုးရကခိုင်ခိုင်မာမာပြောနေသလိုဘင်္ဂလားဒေ့ရှ်တွေမဟုတ်ဖ ೇನೆ ရိုဟင်ဂျာအဖြစ်သူတို့ကိုသူတို့ဖော်ပြတာကိုခွင့်ပြုဖို့ကုလသမဂ္ဂအဆုံးဖြတ်ချက်ကတိုက်တွန်းထားပါတယ်။ဒါအပြင်ကုညီထောက်ပံ့မှုတွေကိုတန်းတူညီမျှပေးဖို့နဲ့သူတို့လူမှုအတိုင်းအဝိုင်းတွေစီမှာအစိုးရရဲ့အကာအကွယ်နဲ့ပြန်သွားခွင့်ပြုဖို့ကိုလည်းကုလသမဂ္ဂကမြန်မာအစိုးရကိုတောင်းဆိုထားပါတယ်။မြန်မာနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်လာတဲ့စစ်ဘက်ကနိုင်ငံရေးအာဏာတချို့ကိုဖြေလျှော့လိုက်ခြင်းကလေးကစပြီးတော့ပေါ်ဆောင်နေတဲ့နိုင်ငံရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုရည်ညွှန်းပြီးတော့အပြုသဘောဆောင်တဲ့ဖြစ်ထွန်းတိုးတက်မှုတွေဆက်ဖြစ်နေတာကိုလည်းကုလသမဂ္ဂဆုံးဖြတ်ချက်ထဲမှာမှတ်ချက်ပြုပြီးတော့ဖော်ပြထားပါတယ်။အခုအထွေထွေညီလာခံရဲ့ဆုံးဖြတ်ချက်ဟာမဖြစ်မနေလိုက်နာလှုပ်ဆောင်ရမယ့်ဆုံးဖြတ်ချက်တော့မဟုတ်ပါဘူးရှင်။